ကျားဥရောပဆောင်ရှင်ဒီနေ့ဖြူဝါရောင်တန်ခါရေးခဲမှာဥဆောင်ပါဝင်ခဲ့တဲ့ဥက္ကမီယကို1006လချမှတ်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ရှင်အဲ့တော့သူ့ကိုဘယ်လိုပုံမှန်နဲ့ဘယ်လိုအမိန့်ချခဲ့တယ်လဲဆိုတာကိုပြည်သက်တွေသိအောင်အရင်ပြပြပေးပါလားရှင
်သူ့ကို1949ခုနှစ်လူဝင်မှုကြီးကြပ်ရေးအရေးပေါ်လက်တော်ပြဋ္ဌာန်းချက်ဥရီပုံမှန် 73% သူ့တရားစွဲဆိုပါတယ်စွဲဆိုတဲ့အကြောင်းရင်းကဥက္ကမီယသည်2013ခုနှစ်တည်းကမဲဆိုင်မှာသွားပြီးတော့ဈေးကူနေတယ်တရားမဝင်နေထိုင်ပြီးတော့မဲဆိုင်ချောင်းကိုဖြတ်ပြီးတော့မြန်မာနိုင်ငံတည်းကိုတရားမဝင်ဝင်လာတယ်ဆိုပြီးတော့16 January လအဖြစ်တဲ့ကိစ္စပေကြမှာဖမ်းလဲဆိုတော့မန္တလေးရောက်မှာဖမ်းတယ်2013ခုနှစ်ထွက်သွားပြီးတော့လုံးဝပြန်မလာဘူးလို့ပြောထားတဲ့အချိန်မှာ2015လောက်ကလည်းဝင်လိုက်ထွက်လိုက်လုပ်တဲ့ကိစ္စတွေကျွန်တော်တို့ကတက်ပြီးကန်တင်ထားတယ်ဒါပေမဲ့လို့တရားရုံးကတုံးတဲ့ချက်ကတော့မမှန်ကန်ဘူးလို့ပဲကျွန်တော်တို့အနေနဲ့နားနေဒီဥပဒေပြဋ္ဌာန်းတဲ့အဓိကကြီးတဲ့ချက်ကလွတ်လပ်ရေးရကနီးကအဲ့ဒါအိန္ဒိယပြည်နိုင်ငံကနေလူတွေအစုလိုက်ပြုံလိုက်ခိုးဝင်လာမှုတွေမရှိအောင်တားတာကျွန်တော်တို့ဒီအချိန်မှာဒီပုံမှန်ကမဆွဲဆိုသင့်ဘူးဒီခေါ်ထုတ်တဲ့တရုတ်တွေတော့မှအဲ့ဒီပုံမှန်နဲ့မဆွဲခဲ့ဝင်တဲ့အဘကသုံးနဲ့ထောင်ချတာဥပမာလူမျိုးမမနိုင်ငံသားတယောက်တန်ခါတော်ဟောင်းတယောက်ကြားမှာကြီးလို့ဆွဲရဆိုတာတော့မကောင်းဘူးပေါ့ဗျာ
ဟုတ်ကဲ့ပြီးတော့ဒီဥကံပီယာဒီအချုပ်ကျနေတဲ့ကာလမှာလည်းဒီကျမ်းမာရေးအခြေအနေရာအမတ်ကန်ရှောက်ထားပေမဲ့မရခဲ့ဘူးလို့လည်းသိရပါတယ်ရှင်အဲ့ဒါရောဘလို့အခြေအနေပါလဲရှင
်ဟုတ်ပါတယ်ဥကံပီယာဟာဘာကြောင့်နိုင်ငံစေကူဟာလည်းဆိုရင်မမကြီးထဲမှာသူ့ကိုစေကူပေးမယ်ဆိုရင်အဲ့ဒီဆရာဝန်ကိုထောက်လိုင်းရလိုက်လက်နှောက်ရတာဒီကြောင့်သူ့မှာဒီပြည်ထဲမှာစေကူလို့မရတဲ့အတွက်အခုလို့ထွက်ရတာအဲ့တော့ကျွန်တော်တို့ထိုင်းနိုင်ငံရဲ့ထောက်ခံချက်ကိုရပြီမလို့အဲ့ဒါကိုကြတော့လက်ခံသိမှပြုမှုမရှိကျွန်တော်တို့ကအာမတ်ကောင်နှစ်ချိန်လောက်ရှောက်ရှောက်တိုင်းပယ်ခံရတယ်အဓိကကတော့သူဟာတစ်ချိန်လုံးကချူဝိုင်အောင်တာကတော်လိုင်းရင်းမှာဦးစီးဦးဆောင်ပြုခဲ့တဲ့အထင်းမှာပါတဲ့တန်ခါတစ်ပါးဖြစ်နေတဲ့အတွက်သူ့ရဲ့အရှိန်ဝါနဲ့ဆိုရင်ကြောက်ရွံ့လို့လုတ်တဲ့သဘောမျိုးပဲဖြစ်တယ်။သူဟာထိုင်းကနိုင်ငံထဲမှာနေတာလေတရားဝင်နေတာပဲ။ပြည်ဦးလေးမှာဖမ်းမိတဲ့တရုတ်နိုင်ငံသားတွေကိုကြတော့ချက်ချင်းအာမခံပေးတယ်။ဥက္ကမီရကြမှာအာမခံမပေးဘူး။ကျွန်တော်တို့အများကြီးစိတ်မကောင်းဖြစ်ရပါတယ်။ဥပဒေဟာမညီမျှဘူးလို့ပဲပြောရမှာပဲ
။ပြီးတော့ဒီကနေ့ပဲပေါ့နော်ဒီ April 26ရက်နေ့ဆွဲနဲ့ကမ္ဘာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးဒီ HRW ကနေပြီးတော့ဥက္ကမီရဟာဒီထောင်ထဲမှာမရှိသင့်ဘူး။ဒီအမှုကိုပိတ်သိမ်းပေးဖို့တောင်းဆိုခဲ့တယ်ပေါ့နော်။အဲ့တော့ဒီနေ့မှာပဲသူ့ကိုအမိန့်ချလိုက်တယ်ဆိုတဲ့အခါကျတော့ဒါဟာတိုက်ဆိုင်တာလားဒါမှမဟုတ်ရင်တမင်ပဲလုံလိုက်တာလားဆရာဘလို့သဘောရလဲရှင
်ခဲ့တာကကျွန်တော်တို့နိုင်ငံရေးတရားရေးစနစ်မှာကနိုင်ငံကြီးနဲ့ပတ်သက်တဲ့လူဆိုကမှုနယ်ပဲဆွဲကံဆွဲကံအဲ့ဒီပုဂ္ဂိုလ်အတွက်ကတော့ထောင်ချရမယ်ဆိုတဲ့သဘောမျိုးလို့အစဉ်လောင်းကရှိနေသေးတဲ့အနေထားပေါ်လွင်သွားတာပေါ့
ဟုတ်ကဲ့ရှင်ဒီဥက္ကမီယကိုအမှုစစ်ဆေးနေတဲ့ကာလတွေမှာဆရာအနေနဲ့ရှင်းနေတယောက်အနေနဲ့ပေါ့နော်ဥပဒေအရလွတ်မယ်လို့ထင်ခဲ့တယ်လို့ပြောခဲ့တယ်ပြီးတော့ဆရာအဲ့လိုပြောခဲ့တာကဒီအစိုးရအပြောင်းအလဲကြောင့်လဲပါမယ်လို့ထင်ပါတယ်ရှင်ဒါပေမဲ့အခုတကယ်တမ်းကျတော့မလွတ်မြောက်လာတာဟာဘာကြောင့်လို့ဆရာထင်ပါလဲ
အစိုးရတည်ပြောင်းလဲလာပြီဖြစ်တဲ့အတွက်အရင်တော့လို့မဖြစ်နိုင်တော့ဘူးအရင်တော့ဟုတ်မဟုတ်ချာတရားစီရေးဖို့အနာရှင်ဗနာအောက်ကတရားစီရင်ပြီးအရင်တော့တရားသူကြီးတွေကလည်းကြောက်နေတယ်။အဲ့တော့ဟိုလွတ်မယ်လို့ပဲတွေ့နေပေါ့။ဘာဖြစ်လို့လဲဆိုတော့တေလိုဘက်ကတတိပြဖို့တာဝန်နေဘာမှမရှိဘူး။အရေးအကြီးဆုံးကတာချီလေးချစ်ချီရေးသရားရဲ့မှတ်တမ်းမှန်ရာအဲ့ဒီကဝန်ထမ်းတွေတယောက်မှမပါဘူး။အဲ့တော့ခိုးဝင်တာကိုတာချီလေးကနဝကတွေကလတ်စားပြီးတော့လွတ်လိုက်တာလားအရေးမကြီးဘူးလားကိုကဝန်ထမ်းနေရေဂုံတိတ်ခါဘာဒီအမိန်ကထိခိုက်ကြည့်တယ
်ဒီနိုင်ငံတကာလူခွင့်ရေးကြီးညာစာတမ်းရဲ့ပုံမှန်73မှာလဲလူတိုင်းဟာဘယ်နိုင်ငံကိုမဆိုထွက်ခွာခြင်းရှိပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်နိုင်ငံကိုလည်းလွတ်လပ်လပ်ပြန်လာခွင့်ရှိရလို့ဖော်ပြထားပါတယ်ရှင်အဲ့တော့ခုဒီကနေ့ဥက္ကမီယရဲ့အမှုကိုကြည့်ခြင်းအားဖြင့်အဲ့ဒီလူခွင့်ရေးကြီးညာစာတမ်းဖော်ပြချက်ဟာမြန်မာနိုင်ငံနဲ့မသက်ဆိုင်တဲ့သဘောလို့တက်ရောက်နေပါလေရှင်အဲ့ဒါဆရာဘာများပြောကြမှာလဲ
ပြောမယ်ဆိုလို့ရှိရင်တော့လူခွင့်ရေးဆိုင်ကြီးဆိုင်ညိုနဲ့မကန့်ညီတဲ့တရားစီရင်စနစ်ကဆက်လက်ပြီးတည်ရှိနေစေဖြစ်သေးတယ်ဘာဖြစ်သောအစိုးရတိကလည်းပဲတရားလည်းတရားတော်မပြည့်သေးတဲ့ကာလဆိုတော့တရားရေးပိုင်းဆိုင်ရာတွေကိုတည်တည်ချာချာမကန့်တွဲရသေးလို့ပါနောက်ပိုင်းမှာတော့တရားစီရင်စနစ်တိုးတက်လာနိုင်ပါလေ
ဆရာဦးရောဘတ်ဆောင်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်